စ္စရေလစစ်သွေးကြွအဖွဲ့ IS ကဖမ်းဆီးထားတဲ့ဂျော်ဒန်လေယာဉ်မှူးကိုအကြမ်းဖက်သမားအဖြစ်ဖမ်းဆီးခံထားသူတူနဲ့အလဲအလှယ်လုပ်ပြန်လွှတ်ပေးဖို့အသင့်ရှိတဲ့အကြောင်းဂျော်ဒန်ပြန်ကြားရေးဝန်ကြီးကပြောပါရယ်ဖမ်းဆီးခံထားတဲ့တရားခဏကိုတပ်ပစ်မယ်လို့ချင်းချောက်ထားတဲ့နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဒီကနေ့မှာပဲဂျော်ဒန်ပြန်ကြားရေးဝန်ကြီးမိုဟာမက်အယ်မိုမာနီကနိုင်ငံမှရုံးမြင့်တင်ကြားမှာပြောဆိုလိုက်တာပါဂျော်ဒန်လီတက်ကတူဖို့မွတ်အခါစီဘာကိုဘေးမတည်ရမခပြန်လွတ်ပြီးအမှန်မျိုးတော့မှာ2005ခုနှစ်တုန်းကလူ60သေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့သူဖြစ်ထောင်နဲ့ကြက်ခံနေရတဲ့အီရတ်နိုင်ငံသူဆာဂျီဒါအယ်ရီရှာဘီကိုလည်းပြန်လွတ်ပေးမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတပြစ်မယ်လို့ချင်းချောက်ခံထားတဲ့နောက်ထပ်ဒဇာဂန်တူဖြစ်သူဂျပန်တရင်းတော်ခန်းချီကိုတိုနဲ့ပတ်သက်လို့တော့ဒီစုံတရားပြောဆိုသွားတာမရှိပါဘူး။ဂျပန်နိုင်ငံကတော့တရင်းတော်ပြန်လည်လွတ်မြောက်ရေးအကူအညီပေးဖို့ဂျော်ဒန်နိုင်ငံကိုမြစ်တာရက်ခံထားတာပါ။ဂျပန်တရင်းတော်ရဲ့မိခင်ဖြစ်သူကတော့ဒီကနေ့မှပဲသူ့သားကိုပြန်လွတ်ပေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေအနေနဲ့တားဖြစ်သူလူမျိုးရေးတွေအစွမ်းကုန်ကြိုးစားပေးဖို့လည်းတောင်းပန်ခဲ့ပါတယ်။စီရင်နေမှာတော့ဖမ်းဆီးခံထားရပြီးခေါင်းဖြတ်အသက်ခံခဲ့ရပုံရတဲ့ဂျပန်တစားကနောက်တစ်ဦးဖြစ်တဲ့ဟာရူနာယူကာဝါရဲ့ဓာတ်ပုံတွေကိုကန်ဆောင်ထားတဲ့ဂျပန်တရင်းတော်ရဲ့ဗီဒီယိုတစ်ခုကို IS သတင်းကြော်တွေကပြသခဲ့တာပါ။ဗီဒီယိုထဲမှာတော့ဂျပန်တစားကယူကာဝါတည်ဆုံရတဲ့ကိစ္စမှာဂျပန်ဝန်ကြီးချုပ်ဒါရိုက်တာဝန်ရှိတယ်လို့လည်းသတင်းကြော်တွေကဆွဆွဲခဲ့ပါတယ်။